တော်ရရှိမြတ်ခင်ဗျာမစ္စတာဂမ်ဘာရီပြီးခဲ့တဲ့မေလာတဲ့မြန်မာနိုင်ငံလာတော့ကကုလသမဂ္ဂအထွေထွေအတွင်းမှုချုပ်မစ္စတာကိုဖီအန်နန်ရဲ့မှာကြားချက်ကိုဗိုလ်ချုပ်မှုကြီးတန်းရွှေထံပေးခဲ့ပြီးမဲ့ဘယ်လိုမှာကြားချက်မျိုးဖြစ်တယ်ဆိုတာအသေးစိတ်မထုတ်ပြန်ခဲ့ပါဘူး။အဲဒီနောက်မှာတော့ဒေါ်ဆန်းစုကြည်အနေနဲ့မြန်မာနိုင်ငံရေးမှာပါဝင်ခွင့်ရဖို့မျှော်လင့်တယ်လို့သာမစ္စတာဂမ်ဘာရီကပြောခဲ့ပါတယ်။ဒါကြောင့်အခုတစ်ခေါက်မစ္စတာဂမ်ဘာရီရဲ့ခီးစဉ်မှာမြန်မာနိုင်ငံရေးအလားအလာနဲ့ပတ်သက်ပြီးNLD ပြောခွင့်ရပုဂ္ဂိုလ်ဥလွင်ကိုကျွန်တော်မေးကြည့်ပါတယ်အန်ကက်အနေနဲ့ဒီမစ္စတာကမ်ဘာရီရဲ့ခီးစဉ်ပေါ်မှာဘယ်လိုနားလည်မိလဲခင်ဗျအ
ဲဘယ်လိုမှဒီစိတ်ကောင်မရနိုင်သေးဘူးလေအဲတက်ဆိုင်ရလည်းအကြောင်းမကြပါဘူးအခုကျွန်တော်ရေဒီယိုတွေကပြောတာပဲကြားပါတယ်လက်တွေ့က तू ကကြိုပြီးပြောထားတာ तू ရင်တွေ့ခဲ့တဲ့လူတွေတော့တွေ့မယ်ဆိုတော့အန်ကယ်တို့လည်းပြောလင့်ပါတယ်တော်အောင်ဆန်းကျူအပါဝင်ပေါ့လေ
အန်ကယ်တို့နဲ့တွေ့ဆုံမှုတွေကိုဘာမှအကြောင်းကြားထားတာကဝတိမရှိသေးဘူးပေါ့
မရှိပါဘူး
မစ္စတာကမ်ဘာရီခီးစဉ်လာတဲ့အချိန်ကိုပြန်ကြည့်လို့ရှိရင်ဒီကုလသမဂ္ဂလုံခြုံရေးကောင်စီမှာမြန်မာအရေးဆွေးနွေးတဲ့ကိစ္စကိုမြို့သားညီလာခံကတဆင့်ဆင်ဆိုးရကနေရှုံချကန့်ကွက်ထားတဲ့အချိန် NLD နဲ့ဆွေးနွေးပွဲဘယ်လို့မှမဖြစ်နိုင်တော့ဘူးလို့ပြန်ကြားရေးဝန်ကြီးဗမုချုပ်ကျော်ဆန်းကအတိအလင်းပြောဆိုထားတဲ့အချိန်နဲ့တိုက်ဆိုင်နေပါတယ်ခင်ဗျအဲ့လိုအခြေအနေမျိုးမှာမစ္စတာကမ်ဘာရီအနေနဲ့မြန်မာနိုင်ငံရေးလက်ခဲတဲလဲဖြစ်နေတာကိုဘယ်လိုအကောင်းဆုံးဖြစ်အောင်လုပ်ပြရင်ကောင်းမယ်လို့အန်ကယ်တို့မြင်မိလဲခင်ဗျ
အဲသူအနေနဲ့လုံနိုင်တဲ့ဒေတာမရှိဘူးထင်ပါတယ်သူကဘာမှမထူးပါဘူးအဲသူတို့ကဟိုတည်းမဲ့ဟာဗျာ UN Civil Service တွေပဲဒီနိုင်ငံရေးရပဲအဓိကကြတာကတော့သူတွေတွင်းမှုချုပ်ပေါ့ဗျာအဲတွင်းမှုချုပ်ပေါ့အဲဒီကူကတော့ဒီတဲ့ defend တက်သွားပြီးတော့လုံခြုံရေးကောင်စီကကင်တွင်နေပြီပဲအဲတော့ကျွန်တော်ထင်ပါတယ်သူကလုံခြုံရေးကောင်စီရဲ့လိုအပ်ချက်တွေလာပြီးစုံစမ်းပြီးတော့ပြန်လဲတင်ပြမယ်အနေထားလောက်ပဲရှိမယ်ထင်ပါတယ်
အပီဂရဲမီလာမစ္စတာဂမ်ဘာရီလာတော့ကကုလသမဂ္ဂအထွေထွေအတွင်းမှုချုပ်မစ္စတာကိုဖီအာနန်ကိုသာပြန်ပြီးအစီရင်ခံဖို့တာဝန်ရှိပေမဲ့ဒီတစ်ခေါက်ကြတော့မစ္စတာဂမ်ဘာရီအနေနဲ့လုံခြုံရေးကောင်စီကိုပါမြန်မာအရေးတင်ပြပေးဖို့တာဝန်ရှိလာပြီဖြစ်ပါတယ်။အဲမြန်မာအရေးလုံခြုံရေးကောင်စီရောက်အောင်တင်ပြဖို့ကြိုးပမ်းခဲ့တဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးမစ္စတာဂျွန်ဘော်တန်ကတော့မစ္စတာဂမ်ဘာရီမြန်မာနိုင်ငံကပြန်လာပြီးရင်လုံခြုံရေးကောင်စီကဆုံးဖြတ်ချက်ချကောင်းချနိုင်တယ်လို့ပြောပါတယ်။ဒါဆိုရင်မစ္စတာဂမ်ဘာရီရဲ့ခီးစဉ်နဲ့ပတ်သက်ပြီး CRPP လွှတ်တော်ကိုစားပြုကော်မတီကရောဘာတွေမျှော်လင့်ထားပါသလဲ CRPP အတွင်းမှဦးအေးတာအောင်ရဲ့အမြင်ကိုကြည့်အောင်ပ
ါကျွန်တော်တို့အနေနဲ့မျှော်လင့်ထားတာကတော့ဒီတစ်ခေါက်လာရင်ပေါ့လေအရင်တစ်ခေါက်ကတွေ့ခဲ့တဲ့လူတွေအပြင်ဘန်ကဖွဲ့စည်းတယ်နဲ့လည်းတွေ့မယ်တခြားပြင်းပြင်းထန်ထန်တဲ့ဖွဲ့စည်းများနဲ့လည်းတွေ့မယ်ဆိုရင်အဲ့ဒီဖွဲ့စည်းများရဲ့ကြေကြေပြန်းပြန်းတင်ပြဆွေးနွေးမှုတွေဟာပေါ်ပြီးတော့ချီရောက်ပြီးတော့ပေါ့လေဂမ်ဘာရီအနေနဲ့လည်းပဲဆက်လက်ဆောင်ရွက်မယ်အခြေအနေမှာပို့ပြီးတော့ကောင်းမွန်လာနိုင်မယ်လို့ညွှန်လဲပါတယ
်အဲစီဆိုးဘက်ကနေပြီးတော့ဒီလုံခြုံရေးကောင်စီကိုကန့်ကွက်ထားတဲ့ကိစ္စမြန်မာရေးဆွေးနွေးတာနဲ့ပတ်သက်ပြီးကန့်ကွက်ထားတဲ့ကိစ္စနောက်တစ်ခါဒီ NLD ဘက်မှာတင်းမာတဲ့ကိစ္စတွေနဲ့ပတ်သက်လို့ခုနတိုင်းနာအဖွဲ့အစည်းတွေနဲ့တွေ့တဲ့တိုင်အောင်အကောင့်ဘက်ကိုဥတီဖို့ဆိုတာညွှန်လဲတယ်လို့ဖြစ်နိုင်မှာမလားလို့တချို့ကလည်းတန်တရားရှိကြတယ်ဦးအေးတောင်ဘယ်လိုမြင်လဲခင်ဗျာ
ခုလိုရှိတာပေါ့မဂမ်ဘာရီလာတဲ့ခရီးစဉ်တစ်ခုတည်းနဲ့ပဲဖြစ်ဖြစ်ရှားနိုင်ငံကအဖွဲ့အစည်းများရဲ့ပန်းပုံမှုဆက်ဆက်နေပဲဖြစ်ဖြစ်မြန်မာနိုင်ငံရဲ့အခြေအနေဟာအလုံးစုံပြောင်းလဲသွားမယ်လို့တော့ကျွန်တော်တို့အနေနဲ့မမျှော်လင့်ပါဘူး။ဒါပေမဲ့အထူးခါကတော့ပြည်တွင်းမှာရှိတဲ့နိုင်ငံရေးအင်အားစုတွေရဲ့ကျိုးပန်းမှုနဲ့ဖြစ်ပေါ်တိုးတက်မှုပေါ်မှာပဲအလေးနဲ့ထားပါတယ်။ဒါပေမဲ့နောက်တစ်ချက်ကမကမ်ဘာရီပါဝင်ကုလသမဂ္ဂအဖွဲ့အစည်းရဲ့ကျိုးပန်းမှုပါပြီးတော့နိုင်ငံကအဖွဲ့အစည်းများရဲ့ဝိုင်းဝန်းကူညီပန်းပုံမှုကလည်းပဲမြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲပေါ်မှာအကျိုးရှိနိုင်မယ်လို့ညွှန်လဲပါတယ
်။မစ္စတာဂမ်ဘာရီရဲ့ခီးစဉ်တစ်ခုတည်းနဲ့မြန်မာနိုင်ငံရေးအလုံးစုံပြောင်းလဲသွားလိမ့်မယ်လို့ဦးအေးတောင်ကမမျှော်လင့်ပေမဲ့ရန်ကုန်လူထုကတော့နိုင်ငံရေးကိုစိတ်ကုံနေပြီလို့ရန်ကုန်မြို့ကနိုင်ငံရေးဆန်းစစ်သူဦးဇာနီကပြောပါတယ်။
အဲ့တော့အခုကိစ္စမှလည်းလာတာမှာဘလောက်ဒီအကျိုးရလက်ဖြစ်ထုံးမှုရှိမလဲ။ဒီပေါ်မှာပြည်သူလူထုကတော့ဆောင်မျောတယ်တွက်ချက်ဆောကျော်တယ်ပေါ့ဘလို့တွက်ချက်ဆောကျော်လဲဆိုရင်90 90 90တော့မရှိဘူးပေါ့ဆိုလိုတာကဗျာအဲဘာမှတိတ်ထူးမှမဟုတ်ပါဘူးဆိုတဲ့ဘက်ကများတယ်အဲ့မတတူချလိုက်တဲ့အခါမှာအများစုကတော့အဒီပေါ်မှာတုံ့ပြန်မှုကအာရစွဲဖြစ်လောက်မယ်လို့မထင်တာများတယ်ဗျာ
လူလူကပေါ့နော
်ဟုတ်
ကဲ့ဒါကကိုဇာနီပြောတယ်လို့ဒီမြန်မာနိုင်ငံရေးကိုမစ္စတာဂမ်ဘာရီအနေနဲ့ဖြည့်ရှင်းပေးနိုင်လိမ့်မယ်လို့မမျော်လင့်လောက်အောင်ဖြစ်နေတဲ့အကြောင်းရင်းတွေကဘာကြောင့်အဲ့လိုထင်ရလဲခင်ဗျာ
သူတို့ဘက်ကချိန်ညာချက်ကရှင်းနေတာပဲလေသူတို့အခုလောလောဆယ်အထိသဘောထားမပြောင်းနိုင်သေးဘူးပေါ့အဲ့တော့ပြည်သူလူထုနဲ့ကမ္ဘာအဖွဲ့အစည်းကလူလာနေတာကအခုသူတို့ချမှတ်တဲ့လမ်းစဉ်သဘောထားကိုပြောင်းပေးဖို့ဟာထားပါပဲအဲ့တော့သူတို့ကမပြောင်းပေးနိုင်ဘူးသူတို့ကရုတ်မဲ့ခုနှစ်ချက်အဲ့ဒါဘောလေနော်လမ်းစဉ်ခုနှစ်ချက်နဲ့ဆက်သွားမယ်အဲ့ ဒီလူကဒီသွားတာမသွားတာတဲ့လည်းငယ်နိုင်ငံရဲ့အခက်အခဲအကြတဲ့ကြီးဟာတောင်ကုတ်ကိုတဲ့ပြင်းရေကောက်ဝဲရက်လက်ဓမ္မမဟုတ်လဲအနေဒီဓမ္မမဟုတ်လဲထောင်ဆန်းသူကြီးဒီတော့မျိုးဆက်နွယ်နေတာကိုဒီလူကတီးပြီးသားဒီလူကအယူမှမဟုတ်တာလေအဲ့တော့ဒီမှာဒီလူကပူပေါင်းပါဝင်ဆောင်ရွက်ခဲ့တယ်မိမိတို့ရဲ့ဆန္ဒတွေကိုဖော်ထုတ်ခဲ့တယ်အဲ့ဒီဖော်ထုတ်ခဲ့တဲ့ရက်လက်ကိုခုချ
ဲနေတယ်ဆိုအဲ့လိုအနေထားမျိုးမှာပြည်သူလူထုဟာနိုင်ငံရေးအပေါ်မှာခြုံကြည့်လိုက်မယ်ဆိုရင်ဘယ်လောက်ထိစိတ်ဝင်စားမှုရှိလဲတချို့ကလည်းတော်တော်ကိုစိတ်ဝင်စားမှုနည်းနေပြီလို့ပြောကြတယ
်ဒါတော့အမှန်ပဲဗျဒါတော့အမှန်ဘာဖြစ်လို့အမှန်လဲဆိုတော့ပြည်သူလူထုကလက်ဒီအမှန်ကကြောက်ဖို့တော့ကောင်းတယ်ပေါ့နော်ပြည်သူလူထုကရှင်းရင်းပြောရင်စိတ်ဝင်စားတာမဟုတ်ဘူးဗျစိတ်ဝင်စားတယ်ဝင်စားတယ်ဆိုတာတဲ့ပြည်သူလူထုကစိတ်ကုန်သွားနေစားပြုတ်နေစိတ်ကုံစားစိတ်ကုံစားပြုတ်လာတဲ့အခါမှာပြည်သူလူထုဘက်ကတုံ့ပြန်မှုဟာအဆိုးမဖြစ်ဖို့တစ်ချိန်ပေါ့လေတစ်ချိန်တစ်ချိန်စူးစီးစူးစီးစူးစီးလိုက်ပေါက်ကွဲသွားမယ်တို့ဒီမဟုတ်အဆိုးဘက်ပြောင်းလဲသွားမယ်ဒါကိုကျွန်တော်တို့ကတော့တိုက်မြင်လို့မျိုးချက်စိတ်အရာကိုဗုဒ္ဓဘာသာဝင်နေအနေနဲ့ကိုမဖြစ်စေချင်ဘူးပေါ့ဗျာ
တို့ရရှင်များခင်ဗျာမစ္စတာဂမ်ဘာရီရဲ့ဒုတိယကြိမ်ခီးစဉ်ရက်လဘာထွက်လာမလဲအတိအကျမပြောနိုင်သေးပေမဲ့မြန်မာစစ်အစိုးရအနေနဲ့လူခွင့်ရေးကိစ္စဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုအမျိုးသားပြန်လည်တင့်မြတ်ရေးစတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးတည်တာတဲ့အပြောင်းလဲမျိုးလုပ်ပြဖို့လိုတယ်လို့ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်မစ္စတာကိုဖီအာနန်ကပြောဆိုခဲ့ကြောင်းပါခင်ဗျာ